โอเคสิงห์ทีมิงลาวะมาตาเทิงเองนะดิอเมริกันตีทาวซูกานี่พี่รอမြန်မာပေါ်မှာအထူးသဖြင့်စစ်ကောင်စီပေါ်ပေါ့လေထပ်ပြီးတော့ပိတ်ဆို့အရေးယူလိုက်တဲ့အထက်မှာသူဒီကာကွယ်ရေးဝန်ကြီးဌာနအပြင်ကိုကုံတွယ်ရေးဘဏ်နဲ့နောက်နိုင်ငံခြားရင်းနှီးမြှုပ်နှံမှုဘဏ်နှစ်ခုကိုပါသူတို့ထည့်သွင်းပြီးတော့ပိတ်ဆို့အရေးယူလိုက်တာတွေ့ရပါတယ်ဆိုတော့အဲ့ဒီဘဏ်နှစ်ခုကိုပိတ်ဆို့အရေးယူလိုက်တဲ့ဒီနောက်ဆက်တွဲအကျိုးသက်ရောက်မှုတွေဘယ်လိုသုံးသပ်လဲရှင
်ထရောက်တာပေါ့ဘာကြောင့်ထရောက်လဲဆိုတော့ဗျာမိုင်းညင်စဉ်းစားကြည့်ကျွန်တော်တို့နှစ်ပေါင်း20လောက်လုပ်ခဲ့ကြတဲ့အတွေ့အကြုံရာကြည့်ရင်မေဒန်ပြင်ကံပြည်တော်စုကနဝတ္တနာဖဖြစ်မှာဆန့်ရှင်နေချခဲ့တယ်ဗျာခြားတော့သူပြန်ကြည့်သူတို့ SDN list မှာကြည့်လို့ရှိရင်ပုံကိုအရေးအရာနော်လူပုံကိုတူချင်းခရိုနီတွေပါမယ်နောက်ဒီစစ်ဘုံချုပ်တွေပါတယ်အဲ့လိုလုပ်ခဲ့တယ်ဒါနှစ်ပေါင်းခမရနဝတ္တနာဖခခေတ်တစ်ခုလုံးလေအခုတခါကျတော့ဒီတခါပါလဲဆိုတော့သူကအချိန်အဟုန်ကိုပြိုမြင့်လာဘာကြောင့်လဲဆိုတော့ဘန်နေထဲမှာတူတူတယောက်ပုဂ္ဂလိကဘန်မဟုတ်တော့ဘူးဗျ။နော်အရင်လည်းဘန်နေပုဂ္ဂလိကဘန်နေပါလေခရိုနီဘန်တို့ဟုတ်လားဟိုဘာလဲဘိညာစာဘန်တို့ပေါ့ဗျာ။နော်ဒါတွေပဲပါခဲ့တာ။ပြချိအခုတခါကျတော့မြန်မာနိုင်ငံရဲ့နော်အချုပ်ပေါ့ဗျာ။အချုပ်ဆိုတာကဘန်နာရေးနဲ့ပတ်သက်လို့ငွေကြေးအလွဲအပြောင်းအလွဲအပြောင်းပေါ့နော်။ဘန်နာဒီဒီနိုင်ငံသားငွေဒေါ်လာတစ်ခုတွေမဟုတ်နိုင်ငံသားငွေအကုန်လုံးချုပ်ထားလိုက်ဘန်တစ်ခု။ညောမြန်မာရင်းနှီးမြှုပ်နှံဘန်နဲ့ဘာလဲဆိုတော့မြန်မာကုန်သွယ်မှုဘဏ်ဆိုတော့တကယ်အချုပ်ပြောမယ်ဆိုရင်နိုင်ငံသားငွေ transition နဲ့ပတ်သက်လို့အားလုံးပေါင်းနီးနီးလောက် 80% ကျော်လို့ကျွန်တော်တို့မှန်းတယ်နော်ကနန်းတော့ကျွန်တော်တို့ဆိုမရှိဘူးဆိုတော့ 80% 90% လောက်ကအဲ့ဒီဘဏ်တစ်ခုကဖျက်ရတွက်ကြည့်အဲ့ဒါကိုကျွန်တော်စူပါပိတ်ဆို့မှုလုပ်တယ်ဆိုတော့ဘလောက်ကြီးမားတဲ့ဟာလာအရှိန်အဟုန်လဲဆိုတော့ဒါတော့ကြီးတယ်ဟိုမြင်တာပြီပေါ့ဗျာ
ဒါဆိုလို့ရှိရင်အမေရိကန်အစိုးရကအခုမှဒီဘဏ်နှစ်ခုကိုဘာကြောင့်ပိတ်ဆို့ရတာလဲပေါ့နော်။ဘာကြောင့်လဲဆိုတော့ဒီလူ့အခွင့်အရေးဖွဲ့စည်းတွေကအမေရိကန်အစိုးရကိုသူတို့ကအရင်ကတည်းကပေါ့နော်စစ်ကောက်စီပေါ်မှာထိထိရောက်အရေးယူဖို့ဆိုတာတောင်းဆိုထားတယ်လေ။ဆိုတော့အဲ့ဒီအချိန်တုန်းကအမေရိကန်အစိုးရမလုပ်ပဲနဲ့အခုကျမှဒီဘဏ်နှစ်ခုကိုပိတ်ဆို့အရေးယူလိုက်တဲ့ပုံမှာရောဘယ်လိုသုံးသပ်ပါလဲ
။အဲ့ဒါလည်းဒီလိုပါခင်ဗျ။အဲ့ဒါကနိုင်ငံတနိုင်ငံကိုစီးပွားရေးပိတ်ဆို့တော့မယ်ဟုတ်လား။ဆိုလို့ရှိရင်တတ်ခဲ့တည်းရှိတာဟုတ်เนาะအဆင့်လိုက်ရှိတယ်အဲ့ဒီအဆင့်လိုက်ရှိတယ်ကျွန်တော်ခုနပြင်ပြလိုက်ပနာမဒီနဝတနာဘခင်မှာဒီစကားဆောက်တော့မဆိုးဘူးပြဆိုးတာတော့ဆိုးတာပဲအခုကြစကားစားအလုံးတည်တဲ့အတိုင်းပဲဒီပြည်သူလူထုရွာတွေခင်ဗျအိမ်တွေကိုမီးရှို့ပြီးတော့မြာလူတွေကိုတတ်တယ်ဟလာမြို့သမီးတွေမရင်းကျင်းတဲ့အပြင်ဘာလဲဆိုမြေပြင်ကတတ်တယ်အဲ့ဒါလုတဲ့အပြင်ပေါ့ဘာဖြစ်လဲဆိုလေချောင်းကဘုံကျဲတယ်ဗျာအာရှင်းနေတာဟုတ်တယ်မလားလေချောင်းကဘုံကျဲတဲ့တွေးကြရအောင်လက်နဲ့ကြီးနဲ့ပြစ်တယ်ဗျာဘလောက်ဆိုးလဲစစ်တိုက်တာတွေမကတော့ဘူးပြည်သူလူထုပါထိလာတဲ့ခါကျတော့အဲ့တော့ဒီဘက်ကလည်းနိုင်ငံတကာလည်းဒီအချိန်ကိုမြင့်တာပေါ့ဒါတစ်ချက်နောက်တစ်ချက်ကနိုင်ငံရေးအရာသူတို့ပိတ်ဆိုတာလေသူတက်တဲ့တော့လုတ်ပြီးပြီဘယ်သူမှသူတို့သိမှမဖြစ်ဘူးနော်လုံးဝအာဆီယံထဲတောင်ညာဟာအကုန်လုံးမဟုတ်ဘူးနှချမ်းကွဲနေတာပဲပြဿနာပါလဲဆိုတော့ UN မှာလည်းပဲတရုတ်ရုရှားကဗီတိုအာဏာရှိလဲနဲ့လဲသူတို့ထောက်ပံ့တဲ့အခါကျတော့ဒီဘက်ကအင်အားဟာဘာဖြစ်လဲဆိုတော့လမ်းကြောင်းကအတော်လီကျင့်ကျင်လာတဲ့အခါကျတော့ကောင်းပြီဒီတော့ဒီကောင်လေးရဲ့အရှိုက်ကိုထိအောင်လုပ်တော့မယ်ခုနကချက်ပြန်ကြည့်ရွာတွေကိုလေချောင်းကဘုံကျဲတယ်နော်လက်နဲ့ကြီးနဲ့ထုတယ်ဆိုဒီကောင်လေးကိုပိတ်ဖို့ဆိုလို့မလာဘူးလားဗျာအဲ့လေချောင်းကဘုံကျဲတယ်ဆိုရင်အဲ့ဘုံကျဲတဲ့စီမရှိမရဘူးလေအဲ့စီယိုဘိုင်းလိုဝယ်မလဲစီယိုဒေါ်လာနဲ့မှဝယ်လို့ရတာလေလေရင်ဇီရိုပါလို့ဟုတ်လက်နဲ့ဒီလက်နဲ့ကြီးဒီရုရှားဝယ်တယ်ဒါအလုံးနဲ့သိတယ်အမတော်တော်သူကပြောသွားတာပဲမဟုတ်လားရုရှား1 billion လောက်ဝယ်တယ်ပြုတ်ကဝယ်တာတော့အကြီးကြမသိပြုတ်ကလည်းပေးနေမှာပဲအဲ့လိုသူတို့ရဲ့ source တော့လက်နဲ့ရနိုင်တဲ့နီလန်းနေပံ့ပိုးတဲ့ချက်တွေကိုပံ့ပိုးတဲ့ချက်တွေကိုဖြတ်ဖို့တောက်ဖို့ဆိုရင်သူတို့ဝယ်ရမှာဒါတွေ import လုပ်ရတာဟုတ်သူတို့မထုတ်နိုင်ဘူးသူတို့တဲ့ GDP ဂျီဖို့ဂျီတန်လောက်ပဲဟုတ်ဗျဆိုတော့အဲ့ကြီးမားတဲ့လက်နဲ့ကြီးတွေပေးဖို့ဆိုဒေါ်လာရှိမှနိုင်ငံသားငွေရှိမှနော်နိုင်ငံသားငွေရှိမှဘာလို့ဓာရီကိုဖြတ်တောင်းနေမှာဖြစ်တဲ့အတွက်ကြောင့်နိုင်ငံသားငွေစီးဆင်းရလမ်းကြောင်းနော်လမ်းကြောင်းနဲ့သူတို့ထွက်မဲ့လမ်းကြောင်းကိုပိတ်တာအဆိုင်ထိတယ်အဲ့ဒါကြောင့်ကြီးမားတဲ့အရှိန်ကိုမြင့်တာအရင်တုန်းကတော့ခုနကကျွန်တော်တင်ပြခဲ့ပြီးပြီဒါတော့မဆိုးတော့သူကစတစ်ချင်းသွားတယ်ဒါတစ်ချက်နောက်တစ်ချက်ကအားလုံးနဲ့ဒီဂျော်ရင်ချင်းတို့လည်းသိတာပဲအမေရိကန်နိုင်ငံမှာအာဏာကျွန်တော်တို့ချင်လို့မရဘူးလေဗျာဟုတ်တယ်မလားနိုင်ငံတကာအရေးကြီးမှဆိုဘယ်ပေါင်းစုံကကြီးရတယ်ဒီနိုင်ငံရဲ့ဟလာထိရောက်မှုတိုင်းတော့ဘယ်လိုလုပ်မလဲဆိုတဲ့ပညာရှင်လေးရဲ့စာတမ်းတွေကသွားခဲ့သလိုပဲအဲ့ဒီအချက်လက်တွေနော်ဒီပြန်ကတော့အချက်လက်တွေသူကနေပညာရှင်တွေစသည်ပေါ့ဗျာဓာရီရရတဲ့အချက်လက်တွေကိုအားလုံးပါဆိုတော့ကွန်ကရစ်ကိုလွှတ်တော်တို့ကမလုပ်ရလဲဓာရီကိုပြန်ကြည့်ပြီးဥပဒေထုတ်ရတာလीအဲ့တော့အချင်းကြတာ
အဲ့ဒါဆိုရင် အမေရိကန်ကအခုလိုမျိုးပြင်းထန်တဲ့ဖိအားတွေပေးလာတဲ့ခါကျတော့စစ်ကောင်စီကဟိုသူတို့ဆက်ပြီးတော့ရပ်တည်နိုင်မှုအတွက်ကိုအိမ်နီးချင်းတရုတ်နဲ့ပို့ပြီးတော့ဟိုနှိဆက်လာအောင်ပေါ့နော်ဖန်တီးပေးတယ်လို့မျိုးရောဖြစ်မသွားဘူးလားတစ်ဖက်မှာလည်းဒီတရုတ်ရဲ့အကျိုးစီးပွားပေါ့နော်စစ်ကောင်စီကလည်းသူတို့ရဲ့အကျိုးစီးပွားအတွက်ဒီနှစ်ဖက်ဒီအပြန်အလှန်ပူးပေါင်းဆောင်ရွက်တဲ့အခွင့်အရေးတွေရောပို့ပြီးတော့ဟိုရပ်သွားစေတဲ့အနေအထားမျိုးရောရောက်မသွားဘူးလားရှင့်
ရှင်းနိုင်တာပေါ့ရှင်းနိုင်ပါတယ်ခင်ဗျာဘာကြောင့်ရှင်းနိုင်ဆိုတော့ပြန်ကြည့်ပါကျွန်တော်တို့ဟုတ်လားအာနာသိမ့်သွားပြီးနောက်ပိုင်းတနေ့လောက်ထိကတရုတ်ကပေါ်ပေါ်ထင်ထင်သူတို့နဲ့ဆက်ဆံမှုမရှိဘူးဗျာတရုတ်နိုင်ငံကြီးဝင်ကြီးလာတာပဲဟုတ်လားလာတော့ဂျပန်ဗကန်မာရင်ကျွန်တော်တို့ကဖြစ်လေပြန်သွားတာမဟာနာနိုင်လည်းမတွေ့ဘူးစစ်ကောင်စီလည်းဘယ်သူမှမတွေ့ဘူးအဲဒီအချိန်မှာခုနကကျွန်တော်ပြောပြီနော် NDAA လည်းပြန်ထမ်းလိုက်ကော NDAA ကကျွန်တော်မှတ်မိတာ2022ကုန်ကန်နီးပေါ့ဗျာဒီဇင်ဘာလောက်ထင်နေဗျာနော်အခုဆို6လပိုင်းရောက်တာဟုတ်အဲ့တော့2022အကုန်ကန်ဒီလောက်မှာ NDD ရဲ့ပြထမ်းလိုက်ကတရုတ်ကအဲ့မှာသူကမြေကလူးဆာများဖြစ်တာအဲ့ဒီမှာနေသူဝန်းလာပြန်ကြည့်လိုက်သူရဲ့ဟာလာယူနန်ပြည်နယ်ကကုစလဲတို့ထောင်လိုင်းညွန်ကျောက်တို့ဘာတို့ကတွေးလာတယ်နော်တွေးပြီးတော့သူတို့ level 2တွေးလာတဲ့အပြင်နော်မဟာလာကိုတွေးတယ် even နော်အရင်တော့အာနာရှင်အောင်ဖြစ်တဲ့ဦးတန်းရွှေတို့ဦးသိန်းစိန်မှာတွေးလာပြီးတဲ့အခါသူကတ်စိတ်စိတ်လာပြီးနောက်ဆုံးကုန်ကပြောလို့ရှိရင်တရုတ်နိုင်ငံညာဝင်ကြီးကမဟာလာတွေးဒါတစ်ချက်နော်ဒါပါလဲဆိုအဲ့ဒီရက်တည်းပါတာပေါ့။ဘာကြောင့်လဲဆိုတော့တရုတ်ကအသိတဲ့အတိုင်းပဲလေ။တရုတ်ကျိုးစီးပွားကျွန်တော်တို့နိုင်ငံမှာအများကြီး။နော်ဂျီနန်တဘာဝတောင်ွေကိစ္စရှိတယ်။ဟိုဘက်ကတို့ဟိုကြောက်ပြူကိစ္စရှိတယ်။ဒီဘက်ကအေယာဝတီမြေဆုံကိစ္စတွေရှိတယ်။ဒါတွေမဟုတ်သေးဘူး။တို့ရဲ့ရည်ရွယ်ချက်က OB နော် OR ကဘာကိုပတ်မဲ့လမ်းကြောင်းကတို့ဗမာနိုင်ငံနဲ့ချောင်းခွဲမှာဒါတို့ plan ရှိတယ်။ဆိုတော့ကျွန်တော်ဒီဘက်ကပင်လယ်စေကန်ထောက်ပြီးတော့ပသိမ်းရနေပြီးတော့ရန်ကုန်တူကျွန်တော်ယူနန်ကနေတရုတ်ဖြတ်မှာအဲ့လမ်းကြောင်းရဲ့နေတာမဟုတ်ဘူးအဲ့လိုဂျိုးစီဝါတွေရှိတယ်တပြန်လည်းအများကြီးဘူးလေဘရောင်းတို့ဘာတို့ပေါ့ဗျာအများကြီးပေါ့ဆိုတော့အဲ့ဒီဂျိုးစီဝါတွေကိုသူကတိတ်လိုချင်တာလိုချင်တဲ့အခါကျတော့ကျွန်တော်တို့ပြီးခဲ့တဲ့2015-2020ကာလမှာသူတို့အလောက်များစီးစနစ်နဲ့ဒါမြင်တာတခုကျွန်တော်ပြောပြတာကြောက်ပြူဆက်မှုဆိုသူတို့ 15 billion invest လုပ်တာဦးသိန်းစိန်ထွက်မှာအဲ့ဒီက2026ကျတော့ 1.5 billion တဲ့အဲ့လောက်ကို short ချပြစ် short ရပြီးအတိုးနှုန်းလေသူတို့ပေးဘလို့ဟာပေးဟာဖြစ်တဲ့အတိုးနှုန်းလေကျွန်တော်မလုပ်တော့တဲ့အပြင်သူတို့ဆက်ငွေမချီးတော့နိုင်ငံတကာတင်တာခေါ်မှာအပြောချင်းတဲ့ point ကတကယ်ဒီမိုကရေစီကတက်လာလို့ရှိရင်တရုတ်ကသူတို့လှုပ်လှုပ်လို့မရဘူးဒီအာဏာရှင်နဲ့မှလှုပ်လို့ရတဲ့ခါကြောက်လန့်သွားတာဒါကြောင့်သူကဒီဘက်ကလည်းဒီမိုကရေစီရေးကိုအားပေးတဲ့ခါငါတို့တော့ဘာလို့ရချင်းနေပြီအဲ့ဒီမှလည်းမအားလှောက်အသေးအတန်ချင်းကဒါနဲ့မှကသူစပီကတင်းလာတယ်တင်းလာတဲ့ခါဘာဖြစ်လဲဆိုတော့သူစပီကကျွန်တော်တို့ပြီးခဲ့တဲ့လပိုင်းလေးတွေရက်ပိုင်းလေးတွေထိုင်းနော်ထိုင်းမှာအာဆီယံက9နိုင်ငံနဲ့နော်မအားလှောက်လို့ဆို6နိုင်ငံနဲ့ဘာဖြစ်လဲဆိုတော့အိန္ဒိယနဲ့တရုတ်နဲ့ပါလာတယ်နော်ဒါရက်ပိုင်းလေးမှာဒီခုနပြောတယ်ကျွန်တော်တို့ဒီမှာဆိုင်ရှင်ဘိုင်နကုဆိုင်ရှင်မပိတ်ခင်လေးမှာတယ်အဲ့လုတ်ကိုလှုပ်တယ်ဆိုတဲ့အခါကျတော့ခေါင်းကြီးအဲ့လိုလှုပ်တဲ့အခါကျတရုတ်ကချင်းလန်းတော့လာဒါတစ်ပိုင်းဆက်ဆက်မှုကိုကျွန်တော်တင်ပြတာပါနော်နောက်တစ်ခုကဘာလဲဆိုတော့ NDAA ရဲ့ဥပဒေထဲမှာပါဝင်တဲ့အချက်ရာဘာလဲဆိုတော့6လပြည့်သွားတဲ့အခါမှာအဲ့ဒီကအုတ်ချုပ်ကြီးဆိုတာဒါအစိုးရဖွဲ့ရသူတို့ရေးယူဆောင်ရတာမှာဆောင်ရထားချက်တွေကိုတွတ်တော့ကိုပြန်တင်ပြပေးရရပုတ်ပဲပေါ့တင်ပြတဲ့အခါမှာ6လပြီးတဲ့အခါမှာသူတို့ရဲ့အရေးယူဆောင်ရတဲ့ဘလောက်တိုင်းတာရှိတယ်ဆိုတော့သူတို့တိုင်းတာရှိတယ်အဲ့ဒါတွေကိုလည်းလုတ်ဖို့လိုတဲ့အတွက်ကြောင့်ဒါကိုထုတ်ပြန
်စစ်ကောင်စီအတွက်ကြတော့အမေရိကန်ကသူတို့ဒေါ်လာတွေသုံးဖို့အရေးမှာပေါ့နော်ပိတ်ဆို့အရေးယူထားတဲ့အခါကြတော့ဟိုမြန်မာနိုင်ငံတွင်းမှာဟိုတရုတ်ယန်ငွေတို့နောက်အိန္ဒိယရူပီတို့ထိုင်းဘတ်တို့ပေါ့နော်အစားထိုးပြီးတော့သုံးလာမယ့်အခြေအနေရောဘယ်လိုမြင်နေရှင
့်အဲ့ဒါကအတိုင်းတာတစ်ခုထိအလုပ်ဖြစ်မယ်နော်ဘာကြောင့်လဲဆိုတော့ဒါကျွန်တော်တို့သူတို့လည်းမြန်မာမိသားဘာလို့ဆိုမြန်မာမိသားဆိုတာသူတို့အတွေ့အကြုံရှိတယ်လေကျွန်တော်တို့နာဝတနာအဖတစ်ခေတ်လုံးမှာစီးပွားရေးပိတ်ဆို့မှုကိုကျော်လွှားနိုင်ခဲ့တာကအဓိကအချက်ကဘာလဲဆိုလို့ရှိရင်တိုင်းပြည်ရဲ့ကုန်သွယ်ရေးကိုနော်ဒါအစောပိုင်း gas မထွက်သေးဘူး2001လောက်ထိမထွက်သေးဘူးတိုင်းပြည်ကုန်သွယ်ရေးမှာ overseas trade overseas trade ကိုအာမပြုတ်တော့ဘဲနဲ့ border trade ကိုအပြုတ်လာတယ်ပြောချင်တာကတရုတ်ရဲ့ထိုင်းရဲ့နော်အိန္ဒိယဘက်ကလည်းကလေးဘက်ကတော့ရှိတာနဲအများဆုံးကတရုတ်နဲ့ထိုင်းကိုအားပြုသွန်းကိုပုတ်ကုန်ပေါ့ဗျာအဲ့ဒါနဲ့အားပြု survive ဖြစ်အောင်လုပ်ခဲ့တယ်သူကကံကောင်းရင်တော့ဒါဘူတန်ရွှေကာလ2010မှာအားလုံးသိတယ်ဟာ gas တွေထွက်လာတာတောင်ပိုင်းအစထွက်လာထွက်တဲ့အခါမှာထိုင်းကိုသူတို့တော့ပို့တယ် 1 billion လောက်အကြမ်းမျိုးပေါ့အဲ့လိုအဲ့မှာသူအသက်ဆက်လာတော့အဲ့ဒီမှာသူကဘာသူရဲ့ survive ဖြစ်တယ်အသက်ရှင်ရက်သွားပေါ့ဗျာသူတို့ရှင်းတာနိုင်ခဲ့တာပေါ့နော်အိန္ဒိယတော့ပဲလို့ဘာလို့ပို့တာနဲ့ဒါမိုင်းညင်လို့လည်းသိတယ်ဒီမုံရချမ်းသွားတာဟာရှိနေနေပဲအများဆုံးအဲ့လိုသွားခဲ့တယ်အဲ့တော့ဒါကြောင့်သူတို့ကဒီထွက်ပေါက်ကအစရှိခဲ့တော့အခုလဲသူတို့တွတ်ထားပြီသူတို့တွေ့ကြုံရှိတာဟုတ်အဲ့တော့ပြောစရာရှိတယ် MOGE က တနှစ်တနှစ်ကို 1.5 ဘီလီယံဝန်းကျင်ရတယ်ဆိုတော့ပြောချင်တာသူတို့အင်ကမ်က normally 2021လောက်ဝန်းကျင်မှာ3ဘီလီယံလောက်ရှိတယ်ပေါ့ဗျာဒါကျွန်တော်ကြမ်းမြန်ပြောတာနော်သူတို့တော့မထုတ်ပြန်တော့ဘူးအရင်ကိန်းကရော3ဘီလီယံရှိရင်သူ့ရဲ့အသုံးစိတ်က3ဘီလီယံဖြစ်နိုင်မလားမရနိုင်တော့ဘာကြောင့်လဲဆိုတော့တစ္ဆုမှုတွေဖြစ်လာပြီတစ်ဖက်ကလည်းပို့ကုန်ကကျလာပို့ကုန်ကျတယ်ဆိုတော့အဓိကတရုတ်ကိုသွားတာဘယ်နေရာသွားတယ်လဲကျွန်တော်လေဆိုင်ပြုတ်ကုန်စီသွားတာမှရင်ကျွန်တော်တို့ဒီမှာ advanced level ကျွန်တော်တို့ဘာမှမပေါ်နိုင်ခုနဆန်တို့ဇီရိုပဲတို့ even များမကွေးရဆိုရင်တရိတ်ဆန်နေနွားတို့ဘာလို့တော့ပို့တာဖယဲစီတို့ပို့တော့အဲ့ဒီဒေတာတွေကမကွေးတို့စကိုင်းတို့ကတကယ်တရုတ်ကိုအပြုတ်ပို့တဲ့နေရာဒေတာတွေကခုစစ်ဖြစ်နေတယ်မဆိုင်နိုင်တော့ဘူးရွာတွေထွက်ပြေးနေရပြီသူတို့ကလိုက်မြေရှို့တယ်နောက်တစ်နှစ်ဘယ်လိုလုပ်ဘယ်ကုန်စီနဲ့ထွက်မှာလဲသွားပြီကျွန်တော်ပြောချင်တာသူ Facebook အန်ဒီကတဝက်ပြုတ်ကျသွားမယ်သဘောပြောတာသွားပြီပေါ့အဲ့ဘလောက်တောက်ခံနိုင်ပြီအခုဘက်ဒီဘက်ကလည်းသူအဓိကဝင်ငွေချောချောမောမောရနေတဲ့နော် gas ကနေယူရီးယားပို့တဲ့ဟာကအခက်ခဲဖြစ်ဒီဘန်နုကဖျက်အဲ့တော့ကောင်းပြီသူ့ငယ်ပေါက်ကဘာဖြစ်နေလဲဆိုတော့ဟိုဘက်ကကြောက်ဖြူကထွက်တဲ့ gas ကိုတရုတ်ကိုသွားမယ်ဟုတ်တယ်နော်တရုတ်ကယွမ်နဲ့ပေးမယ်ပေးရင်အဲ့ယွမ်နဲ့ဆောက်တော့ကိုကိုဝင်ဝင်ဒါပေမဲ့အခုစစ်ဖြစ်တဲ့နေထားတိုင်းဟာဒီပညာရှင်တွေမှန်းတာပဲလေးမြန်တစ်ခါပြန်လိုက်လို့ရှိရင်ဒေါ်လာ2ဘိန်းလောက်ကောင်းတနေ့ကို10ခေါက်ပြန်ကြည့်ပါ2ဘိန်းတလောက်ဘလောက်တန်း60အခုတနည်းတော့ရှိသူဘယ်လိုလုပ်ပြီးဒီကောင် survive ဖြစ်မလဲအဲ့ဒါကိုပြောတာဒါကြောင့်မလို့ကျွန်တော်တို့မြင်တာက तू ကတော့ကြားကန်တဲ့သဘောနဲ့တော့နှီးမျိုးစုံနဲ့လုံမှာပေါ့အခုလည်းလုံနေပြီဒါအစကစား तू လုံးမလုံဒါပေမဲ့ရေရှည်မှာရေရှည်မှာဘာဖြစ်လဲ तू တောင့်ခံနိုင်လို့ကတော့ကျွန်တော်တို့မမြင်ဘူးလို့ဒါကျွန်တော်တို့ကိန်းကနအချက်လက်နဲ့တိုင်းပြည်ရဲ့စီးပွားရေး structure အရချိနေတဲ့အနေအထားအရကျွန်တော်တို့သုံးသပ်တင်ပြခြင်းဖြစ်ပါတယ်ခင်ဗျာ